ပလဲမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကနိုင်ငံပိုင်စီမံကိန်းတွေမြေနေရာတွေကျူးကျော်တွေကိုဖယ်ရှားတာတွေနဲ့ပတ်သက်ပြီးအစိုးရကစီစစ်ဟန်တာပေးဖို့မနေ့ကအရေးကြီးဆိုတင်ခဲ့တာပါ။တိုက်လက်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရန်လင်းကရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာအစိုးရဌာနဆိုင်ရာရုံးတွေမြေတွေကိုနှစ်တိုနှစ်ရှည်စီမံကိန်းတွေနဲ့ပုဂ္ဂလိကကိုငှားရမ်းနေတဲ့အကြောင်းတွေ့ရှိချက်တွေကိုအခုလိုဆွေးနွေးခဲ့ပါတယ်
။ပုဂ္ဂလိကလုပ်ငန်းရှင်များကုမ္ပဏီများကိုနှစ်တိုနှစ်ရှည်ပါရန်ချင်းနိုင်ငံအနှံ့ဆောင်ရွက်နေတာကိုကြားသိနေရပါတယ်။ဥပမာပသင်ကြီးမြို့တန်းဆက်ယုံဝင်မြို့ကောင်းမြို့တန်းထုတ်တဲ့ခြံတွေမြို့စည်းထုတ်တဲ့ခြံတွေမြို့တန်းခြံတွေရှိပါတယ်။အဲ့ဒီခြံများကိုလည်းပဲပုဂ္ဂလိကလုပ်ငန်းရှင်များကုမ္ပဏီများကိုအပီးပိုင်လွှဲပြောင်းခြင်းအကျိုးတူပူပေါင်းဆောင်ရွက်ရာနှစ်တိုနှစ်ရှည်ခါရန်ချင်းဆိုပြီးတော့မှလှုပ်ဆောင်ကြတာတွေရှိပါတယ်
။ပါဝင်ဆွေးနွေးခဲ့တဲ့ NLD ကိုယ်စားလှယ်အများစုကကျူးကျော်တွေကိုမြေနေရာပြန်လည်စီစဉ်ပေးတာမရှိဘဲအင်အားသုံးဖယ်ရှားတာတွေဟာကျူးကျော်ပြဿနာကိုပြေလည်စေနိုင်မဲ့နည်းလမ်းမဟုတ်တဲ့အကြောင်းအလောက်ကန်ရှားပါမှုနဲ့ဆင်းရဲနွမ်းပါမှုပြဿနာကိုအရင်ဖြေရှင်းမှုလိုအပ်တဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။မင်္ဂလာနိုမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကကျူးကျော်တွေကိုအင်အားသုံးဖယ်ရှားတာဟာတည်ငြိမ်မှုကိုပြတ်ပြားစေသလိုအစိုးရရဲ့ဂုဏ်သိက္ခာကိုကျဆင်းစေတဲ့အကြောင်းဆွေးနွေးခဲ့ပါတယ
်2015ရွေးကောက်ပွဲပြီးကာလမှာကျွန်တော်တို့နေထိုင်တဲ့မင်္ဂလာတုံမြို့နယ်မှာရှိတဲ့လူနေရက်ွက်များကိုရက်ွက်လုံးကျွတ်ဘော်ဒူစာနဲ့ထိုးကဖျက်ဆီးနေကြတာကိုသတင်းမီဒီယာများတွင်ကိုစရော်ရကြီးများတွေ့မြင်ပြီးဖြစ်လိမ့်မယ်လို့ယူဆပါတယ်ပြည်ထောင်စုဝန်ကြီးဌာနဤဒါရိုက်အမိန့်ဆိုပြီးနေအိမ်များကိုငှားရမ်းထားတဲ့လူရန်ကားများကိုတုံးပြီးဘော်ဒူစာများဖြင့်ထိုးချဖျက်ဆီးခဲ့ပါတယ်အဖျက်ခံရသူများလွန်ခဲ့တဲ့နှစ်30ကျော်ကတည်းကအဆိုပါနေသားများမှခြုံနယ်ပိတ်ပေါင်းများကိုရှင်းလင်းကဓမ္မဦးချနေထိုင်လာသူများဖြစ်ပါတယ်နေအိမ်ဖျက်ဆီးခံရသူများဟာဥပဒေချိုးဖောက်သူများမဟုတ်ဘဲခိုးကိုရမဲ့မြန်မာနိုင်ငံသားများဖြစ်တယ်ဆိုတာတွေ့ရမှာပါ
NLD ပါတီကစေတုတ္တရာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အောင်လင်းဆွေးနွေးရမှာလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိစ္စပါဝင်ပါတယ်
ကျင်းနီသားမကရွှေငွေယူရေနီယံမှာထွက်တယ်ဆိုတော့ကျင်းစင်တောင်ဇပယ်တောင်နဲ့လက်ဘရောင်းတောင်တွေမှာလည်းကျင်းနီတန်ရာဇာတထွက်သမျှရဲ့50ရာခိုင်နှုန်းဝမ်ပေါင်ကုမ္ပဏီရဲ့ခံစားရပြီးတော့40ရာခိုင်နှုန်းကတော့ဥပိုင်ကုမ္ပဏီနဲ့100ရာခိုင်နှုန်းသာနိုင်ငံတော်ကအကျိုးခံစားရတယ်လို့ကျွန်တော်တို့မှတ်သားရပါတယ်။ကဘာကျော်အိုင်မင်ဟိုကုမ္ပဏီရဲ့သူတေသနာပြုစားစစ်ချက်အရလက်ဘရောင်းတောင်ကထွက်ရှိတဲ့ကျင်းညီတဲကရွှေတန်ငင်600ကျော်နဲ့ဝေတန်ငင်1600ကျော်ဟာနိုင်ငံတော်ကမခံစားရဘူးလို့ကျွန်တော်တို့မှတ်သားခဲ့ရပါတယ်ခင်ဗျာ
။ဦးကျော်အောင်လွင်ရဲ့ဆွေးနွေးချက်ကိုပြည်သူ့လွတ်တော်ဥက္ကရာဦးဝင်းမြင့်ကအစိုးနဲ့မသက်ဆိုင်လို့တားမြစ်ခဲ့ပါသေးတယ်။တိတ်မကြခင်မှာပဲဦးကျော်အောင်လွင်ရဲ့ဆွေးနွေးစဉ်မှာတမတော်သားကိုယ်စားလှယ်အားလုံးကမတ်တက်ရက်လိုက်ကြပြီးလက်ဘရောင်းတောင်ကိစ္စထည့်သွင်းဆွေးနွေးတာကိုကန့်ကွက်ခဲ့ပါတယ်တမတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမိုးကျော်ဦးကဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်အရလက်ဘရောင်းတောင်စာချုပ်ကိုအစ်စ်ပြန်လည်ချုပ်ဆိုခဲ့သလိုစာချုပ်အစ်စ်အရလည်းအကျိုးအမြတ်ခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းစစ်ဆေးပြီးတော့မှကော်မရှင်ရဲ့အကြံပြုချက်42ချက်နဲ့အတူဆက်လက်ဆောင်ရွက်စီတင်ကြောင်းတင်ပြချက်ရနိုင်ငံတော်အစိုးရရဲ့သဘောတူညီချက်နဲ့ကောင်တွယ်ဖို့ဆောင်ရွက်နေတဲ့စီမံကိန်းဖြစ်ပါတယ်ကော်မရှင်ရဲ့အကြံပြုချက်တိုင်းအစ်စ်ပြန်လည်ချုပ်ဆိုတဲ့စာချုပ်မှာနိုင်ငံတော်က51ရာခိုင်နှုန်းမြန်မာစီဝါရေးဥပိုင်လီမိတက်နဲ့မြန်မာဝန်ပေါင်းကုမ္ပဏီက49ရာခိုင်နှုန်းရရှိမှဖြစ်ပြီးတော့မှဒေသဖွံ့ဖြိုးရေးလုပ်ငန်းများအတွက်ထောက်လှမ်းကာလမှာတည်ရင်မြတ်ရဲ့နှစ်ရာခိုင်နှုန်းစီမံကိန်းပိတ်သိမ်းချိန်မှာပြန်လည်တူောင်ချင်းလုပ်ငန်းများအတွက်နှစ်စဉ်အမေရိကန်ဒေါ်လာ2,000,000ထဲ့ဝင်ရာသားဆောင်ရွက်နေတဲ့စီမံကိန်းလည်းဖြစ်ပါတယ
်ဒီကနေ့ဆွေးနွေးမှုမှာ NLD ပါတီကိုယ်စားလှယ်တွေနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေအကြားဆွေးနွေးမှုတွေမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေကဒေါက်ခင်ဆန်းလိုင်ရဲ့အဆိုဟာအစိုးရရဲ့အုပ်ချုပ်ရေးအခွင့်အာဏာကိုစွပ်ဖက်သလိုဖြစ်နေတဲ့အကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအစိုးရကိုထိန်းချုပ်တဲ့အကြောင်းထောက်ပြဆွေးနွေးခဲ့ကြပါတယ်။မိထီလာမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကလွှတ်တော်ရဲ့အဓိကတာဝန်ဟာဥပဒေပြုရေးဖြစ်ပြီးတော့အစိုးရအဖွဲ့ရဲ့အုပ်ချုပ်မှုအာဏာအားနည်းချက်ရှိတဲ့ဆိုရင်ဥပဒေပြုပြီးသားထိန်းချုပ်တက်မှတ်ရမှာဖြစ်တယ်လို့ဆွေးနွေးခဲ့ပါတယ်
။လွှတ်တော်၏ထိန်းချုပ်တက်မှတ်ရေးတာဝန်သည်အစိုးရ၏အုပ်ချုပ်ရေးအခွင့်အာဏာကိုဆွတ်ဖွဲ့မှုများရှိမရှိကိုလည်းသတိပြုရန်လိုပါသည်။လွှတ်တော်၏ထိန်ချောင်တက်မှတ်ရေးတာဝန်ပေါင်းတွင်းကဆောင်ရွက်ခဲ့လျင်လွှတ်တော်၏ဂုံတိတ်ခာတက်လာတော်လဲဘောင်ကိုကျော်လွန်မိပါကလွှတ်တော်၏ဂုံတိတ်ခာကိုထိပါနိုင်သည့်ဖြင့်သတိပြုသုံးဆွဲသင့်ပါသည်ဟုမြင်မိပါသည
်ဒေါက်ခင်ဆန်းလိုင်တင်သွင်းတဲ့အဆိုဟာအချက်လက်အရတိကျခိုင်မာမှုမရှိဘဲဖွဲ့စည်းပုံနဲ့ညီညွတ်မှုရှိမရှိလေ့လာပြီးမှသာတင်သွင်းတဲ့အကြောင်း ကျိုင်းနုံမြို့နယ်ပြည်သူ့လူတော်ကိုယ်စားလှယ်ဦးစတီဖန်ကအခုလိုဆွေးနွေးခဲ့ပါတယ
်အဆိုရှင်ကဥပမာပေးသွားတဲ့ကိစ္စရစီမံကိန်းတော်တော်များများနဲ့ပတ်သက်ပြီးတော့အခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဒီဆဲဥပဒေနဲ့ညီညွတ်ချင်းရှိမရှိတိုက်ဆိုင်ရာဥပဒေနဲ့လှုပ်ထုံလုပ်ကြီးတွေကိုညီညွတ်ချင်းရှိမရှိဆောင်ရွက်ထားချင်းရှိမရှိကိုသေချာစွာလေ့လာစောင့်ကြည့်ပြီးမှအဆိုတင်သွင်းမယ်ဆိုရင်ပုံမူပြီးတင့်လျော်မယ်လို့ယူဆပါတယ်အဆိုဆွေးနွေးသွားတဲ့အချက်တွေချက်မှကြည့်မယ်ဆိုလို့ရှိရင်တိတိကျကျ information ပြည့်ပြည့်စုံစုံရရှိဖို့လိုအပ်ပါဖြစ်ပါတယ်တင်ပြတဲ့ issue တွေနဲ့ပတ်သက်ရင်လည်းထဲထဲဝင်ဝင်လေ့လာသုံးသပ်မှုတွေ research သုတေသနပြုလုပ်မှုတွေလုပ်ပြီးမှဒီလိုအရေးကြီးအဆိုကိုတင်သွင်းဖို့လိုအပ်မယ်လို့ယူဆပါတယ်
။ဒါအပြင်အဲ့ဒီအဆိုကြောင့်မြို့သားရင်းသားစည်ရေးအတွက်ပုံမူလမ်းကွဲသွားနိုင်တယ်လို့လည်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်။အဆိုတင်သွင်းခဲ့သူဖြစ်တဲ့ဒေါခင်ဆန်းလိုင်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာမြို့သားပြည်လဲတင့်မြတ်ရေးနဲ့ရင်းသားစည်ရေးလမ်းကြောင်းကိုတွားနေတယ်လို့အဆိုရရဲ့ဆောင်ရွက်ချက်တွေကိုပြန်လဲတက်မှတ်ပေးဖို့ရည်ရွယ်တာလို့လဲပြန်လဲရှင်းပြဆွေးနွေးခဲ့ပါတယ်ပြည်သူ့လွတ်တော်ဩခရာဦးဝင်းမြင့်ကသူ့အနေနဲ့ဘာကြောင့်အဲ့ဒီအဆိုကိုခွင့်ပြုခဲ့တဲ့ဆိုတာကိုအခုလိုရှင်းပြပါတယ်
တော်တော်ဆိုတာဥပဒေပြုရေးပဲတာဝန်ရှိတယ်။ဂျန်နဲ့အပိုင်းတွေတာဝန်မရှိတယ်လို့ဆွေးနွေးသွားတာလည်းတွေ့ရပါတယ်။နောက်တစ်ခုကအင်္ဂါရက်နဲ့မညီဘဲနဲ့တင်သွင်းခဲ့ကြတဲ့သဘောမျိုးလည်းဆွေးနွေးသွားတာတွေ့ရပါတယ်။တော်တော်ဆိုတာဥပဒေပြုရေးတသက်မဟုတ်ပါဘူး။မိသည့်အဆိုအမဆိုဒီအောင်စုအဆိုအရနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်လို့မေးခွန်းတွေအဆိုတွေတင်သွင်းခွင့်ရှိတယ်ဆိုတာဒါတည်ဆဲဥပဒေကပြဋ္ဌာန်းထားတာဖြစ်ပါတယ်။အဲ့တော့တော်တော်ဆိုင်ရာနီးဥပဒေ155မှာဘာပြန်ထားရလဲဆိုလို့ရှိရင်အောက်ပါကိစ္စရံများနဲ့ဆက်လင်း၍လွတ်တော်၏အစွန်ပြကိုရယူလိုလျင်လွတ်တော်သို့အဆိုတင်သွင်းရမည်။ကာကြီးနိုင်ငံတော်နိုင်ငံသားများ၏အကျိုးနှင့်ဆက်လင်းသောကိစ္စခါဝေးအဆိုအဌာနအဖွဲ့အစည်းများနဲ့ဆက်လင်းသောကိစ္စခါငယ်ဥက္ကရာကခွင့်ပြုသောကိစ္စဆိုပြီးပြဋ္ဌာန်းထားတာရှိပါတယ်။ဥက္ကရာကခွင့်ပြုတဲ့ကိစ္စဆိုတဲ့နေရာမှာလဲလွတ်တော်ဆိုင်ရာနီးဥပဒေနဲ့ညီညွတ်လို့ရှိရင်ဥက္ကရာကခွင့်ပြုနိုင်ပါတယ်
။ကိုယ်စားလှယ်ဆွေးနွေးပြီးမှအဆိုနဲ့ပတ်သက်ပြီးပြန်လည်ဖြေကြဖို့ဖိတ်ကြားထားတဲ့ဝန်ကြီးဌာန14ခုကလာရောက်ဖြေကြားနိုင်ခြင်းမရှိသေးကြောင်းအကြောင်းပြန်ကြားလာတဲ့အတွက်မဲခွဲဆုံးဖြတ်လိုက်ပါတယ်။အဆိုကိုမဲခွဲဆုံးဖြတ်ရမှာမဲပေးသူ438ဦးမှာတမရတာကိုယ်စားလှယ်110ဦးနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်အားလုံးကန့်ကွက်ခဲ့တဲ့အတွက်စုစုပေါင်းကန့်ကွက်မဲ138မဲရှိခဲ့ပေမဲ့ထောက်ခံမဲ281မဲရရှိတာကြောင့်အဲ့ဒီအဆိုကိုပြည်သူ့လွတ်တော်ကအတည်ပြုလိုက်ပါတယ်ခင်ဗျာ။